မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲနီးကပ်လာချိန်အမုန်းစကားတွေကြောင့်အကြမ်းဖက်ပဋိပက္ခတွေထပ်ပြီးတော့မဖြစ်ပေါ်ရအောင်မြန်မာကျောင်းသားလူငယ်တွေကနေ My Friend Campaign ကိုအချိန်မြင့်လှုပ်ဆောင်နေပါတယ်။ဘာသာပေါင်းစုံလူမျိုးပေါင်းစုံပါဝင်တဲ့ကျောင်းသားလူငယ်တွေဟာတနင်္ဂနွေနေ့ကရန်ကုန်မြို့မှာဘာတွေလှုပ်ရှားခဲ့ကြသလဲဆိုတာကိုတော့ဆက်ပြီးတော့နားဆင်ပါရှင်။မြန်မာနိုင်ငံမှာခွဲခြားဆက်ဆံမှုနဲ့အမုန်းစကားတွေကိုဆန့်ကျင်တဲ့လှုပ်ရှားမှုအဖြစ်မနေ့ကရန်ကုန်မြို့ရွှေတကုံစည်တီအနီးကနော်မင်ပန်းချံမှာစေကျော်သက်ရွယ်ကျောင်းသူကျောင်းသားတွေဟာလူမျိုးဘာသာမတူညီကြပေမဲ့ညီညွတ်ချစ်ခင်ကြရတဲ့ဆိုတဲ့အထိတ်မဲ့ဖြစ်ဆယ်ဖီတပ်ပုံတွေရိုက်ပြီးလူမှုကွန်ရက်အင်တာနက်ဆာမျက်နှာပေါ်မှာဖြန့်နေကြတာပါဒီလှုပ်ရှားမှုဟာ My Friend Campaign ရဲ့ဆယ်ဖီလှုပ်ရှားမှုအနေနဲ့မိုဘိုင်းတယ်လီဖုန်းအင်တာနက်ကိုအသုံးပြုပြီးလူမှုအတိုင်းဝိုင်းခွဲခြားဆက်ဆံမှုတွေနည်းနိုင်သမျှနည်းအောင်လှုပ်ရှားဆောင်ရွက်ဖို့ရည်ရွယ်ထားတာဖြစ်တဲ့အကြောင်းဦးဆောင်လှုပ်ရှားသူတွေကပြောပါတယ်အထူးသဖြင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲနီးကပ်လာခြင်းနိုင်ငံတွင်းအမုန်းစကားတွေလှုံ့ဆော်မှုတိုးမြင့်လာတာတွေရှိနေတာကြောင့်အခုလိုလူငယ်တွေကလူမှုအတိုင်းဝိုင်းတွင်ငြိမ်းချမ်းရေးအတွက်အရှိန်အဟုန်နဲ့ဆောင်ရွက်လာတာဖြစ်တယ်လို့ဥဆောင်လှုပ်ရှားနေသူတအုပ်ဖြစ်တဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူမတ်ဝေဝေနုက VOE ကိုပြောပါတယ
်ခုကအမုန်းစကားနဲ့ပတ်သက်လို့ကျွန်တော်နိုင်ငံမှာကဒီဘာသာပြီးထိခိုက်လဲဆိုတော့ကျွန်တော်ရဲ့ငြိမ်းချမ်းရေးသက်ဆိုင်နေမှာမထိခိုက်တာပါနော်အခုမုန်းစကားလေးပြောလိုက်လို့ရှိရင်ဒီကဒီသာသာသာတိုင်းဒီမနိုင်ငံမှာပဲတူတူဒီနေတဲ့တူနေတဲ့နေလာပြီးတော့မှသာသာချရတဲ့ဒီမှာပါဒီမုန်းစကားနဲ့ပတ်သက်ပြီးထိခိုက်ရတာရှိတယ်။ဒီနည်းအားဖြင့်မှဖွဲ့စည်းထားတဲ့မှာအလိုမျိုးလေးရှိတယ်။နောက်ပြီးတော့ဒီနည်းနည်းနဲ့လေဒီမုန်းစကားပြန်ပွားဖို့အတွက်ဒီကလောက်ဆောင်နေတာမျိုးတွေလည်းကျွန်တော်ကြားနေရတဲ့အခါကျွန်တော်ဘလောက်လိုက်ပြီးကောက်ွယ်နိုင်လဲဘောနော်အဝင်းချင်မှာကျွန်တော်လည်းရမ်းမှုတွေရတော့ဒါဟာအမုန်းစကားပြန်ပွားစီတဲ့စကားလုံးတွေဒါတွေမလို့တင်လို့ပြောနေတယ်ကျွန်မတို့ကပို့ပြီးဖြစ်ရအောင်တို့ကအမုန်းစကားကြီးဖြန့်ချီမှာမျိုးလည်းကျွန်တော်တွေ့ရတယ်ခု2015နီးလာပြီးဒီမှနေမှာကျုံပြရမယ်အမရှင်ကာလာတွေမှာမဟုတ်အဲ့ဟာမျိုးထပ်မဖြစ်စေချင်ပါဘူးမဟုတ်ပြည်ဒီကြမှာစိတ်ဝင်စားရရင်ဒီနိုင်ငံရဲ့အသက်ရှင်မှုကျွန်တော်မကြုံပြချင်ဘူးဒီအမုန်းစကားကြောင့်2015မှာပို့ပြီးအရေးကြီးလာပြီးကျွန်မထင်တယ်
လက်ရှိအခြေအနေမှာလည်းနေရီမှာရွေးကောက်ပွဲနဲ့ဆိုင်တဲ့အမုန်းစကားတွေကိုပိုးပြီးထက်နေကြတယ်လို့မတ်ဝေဝေနုကပြောပါတယ်
။ဒီဘာသာရေးလူမျိုးကထက်ရှိနေတဲ့သူတွေကလည်းသူတို့ရဲ့တတ်မှတ်တဲ့အဓိကနယ်မြေဟာကျေးလက်ဒေသတွေဖြစ်နေ။အဲ့ဒီဒေသတွေမှာပိုးပြီးအမုန်းစကားကိုထက်ရှိနေတာလူသမောင်းတွေရ။ဥပမာတိုက်ခန့်ပါတီဘက်ကဆိုလို့ရှိရင်အန်ဒီဘက်ကဆိုလို့ရှိရင်အဲ့လိုမျိုးကိုပြောဆိုခံရတာပေါ့။ဥပမာခေါထောင်းကမုံထောင်းဖြစ်သွားပြီဆိုတဲ့စကားလုံးကြီးအန်အဒီမေဘီင်္ဂလာကြီးဆိုတော့စကားလုံးကြီးအဲ့တော့ဒီလူကြီးကြားထဲမှာဒီ election နဲ့ပတ်သက်ပြီးအဲ့လိုမျိုးလေးပို့ကူတလို့အတွင်းမှာပို့ပြီးတော့ကြီးလက်ဒီတာမှာဖြန့်ချီလာတယ်မဟုတ်ဘူးရ
မကြသေးခင်နှစ်တွေအတွင်းအတိုင်းဝိုင်းနှစ်ဖက်ကြားတေဆုံးဒဏ်ရာရစီခဲ့တဲ့အကျန်းဖက်ပဏိပခရီဟာမန္တလေးမိထီလာစတဲ့မြို့ကြီးတချို့မှာဖြစ်ခဲ့တာပါဒီအတော်အတွင်းသဘောထားတင်မာတဲ့ဗုဒ္ဓဘာသာတန်ဃာတော်တွေဖွဲ့စည်းထားတဲ့မဘာသာအဖွဲ့ဟာမွတ်စလင်လူနည်းစုတွေစန့်ကျင်ရေးအတွက်ဆန္ဒပြပွဲတွေအင်တာနက်အွန်လိုင်းကနေအမုန်းတရားလှုပ်ဆော်တာတွေရှိနေတယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကဝေဖန်ထောက်ပြနေကြပါတယ်။အခုလိုနိုင်ငံတွင်အမုန်းတရားပြန့်ပွားအောင်လှုပ်ဆော်နေတာတွေကိုရပ်တန့်ရေးအတွက်အစိုးရဘက်ကဆောင်ရွက်ချက်တွေမှာအားနည်းတာတွေရှိနေတယ်လို့ဘလော့ဂါကိုနေဖုံးလက်က AFP သတင်းဌာနကပြောပါတယ်။ဒါအပြင်အချို့အုပ်စုတွေဟာအမုန်းတရားပြန့်ပွားအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေကြတာကိုတွေ့နေရတယ်လို့သူကအင်္ဂလိပ်ဘာသာစကားနဲ့အခုလိုပြောသွားပါတယ
် Some of the people use the technology for the good purpose but on the other hand the bad guy
ဤပညာကိုလူတချို့ကကောင်းတဲ့ကိစ္စတွေအတွက်အသုံးပြုပေမဲ့အခြားတစ်ဖက်မှာတော့မကောင်းတဲ့သူတွေကမကောင်းတာလုပ်ဖို့ဒီဤပညာကိုအသုံးချနေကြတာပါအဲ့ဒါကြောင့်လူတွေရဲ့နားလေသဘောပေါက်မှုအပေါ်မှာမူတည်နေတဲ့အပြင်လူတွေရဲ့အသိပညာဉာဏ်ဟာလည်းအလွန်အရေးကြီးပါတယ်
။သူကိုယ်တိုင်လည်းလူမှုကွန်ရက်အင်တာနက်ဆာမျက်နှာဖြစ်တဲ့ Facebook မှာအမုန်းတရားလှုံ့ဆော်မှုတွေကိုစောင့်ကြည့်ပြီးအစီရင်ခံတင်ပြနေတဲ့ပန်းစကားအဖွဲ့ကိုဥဆောင်နေသူဖြစ်ပါတယ်။ My Friend Campaign ရဲ့ Selfie ဓာတ်ပုံရိုက်လှုံ့ရှားမှုမှာဗုဒ္ဓဘာသာဝင်လူငယ်တွေနဲ့အစ္စလမ်ဘာသာဝင်လူငယ်တွေပျော်ပျော်ရွှင်ရွှင်နဲ့အတူတကွဓာတ်ပုံရိုက်နေကြတာတွေကိုတွေ့မြင်ရပါတယ်။ April ကစတင်ခဲ့တဲ့ဒီ Campaign လှုံ့ရှားမှုမှာတော့လူမျိုးဘာသာပေါင်းစုံကကျောင်းသားလူငယ်တွေပါဝင်နေပြီးမိတ်ဆွေတငယ်ချင်းတွေဖြစ် သူတို့မှာခွဲခြားမှုဆိုရဲအကန့်အသတ်နယ်နိမိတ်မရှိကြဘူးလို့အဖွဲ့ရဲ့တရားဝင်လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်ရှင်